COVID-19 တတိယလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုပိတ်နေတာမှာစက်တင်ဘာ24ရက်နေ့ထိအများပြည်သူအလုပ်ပေးရဲ့အဖြစ်ထပ်မံတက်မှတ်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအများပြည်သူအလုပ်ပေးရဲ့အဖြစ်ရက်တိုးတက်မှတ်လာတာဒါပါနဲ့ဆိုရင်9ကြိမ်ရှိသွားပြီဖြစ်ပါတယ်။စာတင်ကြောင်းတွေကိုလည်းအလားတူပဲစက်တင်ဘာ24ရက်နေ့ထိပိတ်ပင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ထားပြီဖြစ်ပါတယ်။ကျမရေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာ12ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စီးရင်အရလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 12,230 ကိုစစ်ဆေးခဲ့တာမှာ 1,953 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့ပြီးသေဆုံးသူစုစုပေါင်း 16,530 ဦးရှိသွားပြီလို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။